မြန်မာနိုင်ငံမှာနိုမာလာရှိနေခြင်းပါမဲ့ရွေးကောက်ပွဲတွေဟာမြန်မာကောင်းဆောင်တွေအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာပေးထားတဲ့ကတိတွေတိုင်းလှုပ်ဆောင်မှုအခွင့်အလမ်းတစ်ခုဖြစ်တယ်လို့အမေရိကန်အောက်လွတ်တော်ဒီမိုကရက်တစ်အုပ်စုရဲ့ဒုတိယဥက္ကဋ္ဌမြန်မာအရေးအောက်လွတ်တော်ကိုယ်စားလှယ်များရဲ့ခေါင်းဆောင်တူဦးဖြစ်သူဂျိုးခရော်လီကပြောလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်တွင်မှာဒီမိုကရေစီနီးလဲမကျတဲ့ဗီဒီယိုအာဏာကိုဆက်ရယူထားပြီးအထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်တမရဖြစ်မလာအောင်တားဆီးထားတာကိုဆက်ပြီးထိန်းထားဖို့မြန်မာစစ်ဘက်ကမကြသေးခင်ငါပဲဆုံးဖြတ်ခဲ့တာတွေကတော့သတိပေးချက်တစ်ခုဖြစ်လာတယ်လို့မစ္စတာခရူလီရဲ့ဇူလိုင်လ၈ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီအခြေအနေတွေကဗျူကော့ဘွဲရဲ့လွတ်လပ်မှုမျှတမှုနဲ့ယုံကြည်ကိုးစားရမှုတို့ကိုထိခိုက်ပျက်စီးစေတာကြောင့်အမြန်ဆုံးကင်တွေချေရှင်းဖို့အောက်လွတ်တော်အမတ်ဂျိုးခရူလီကတိုက်တွန်းထားပါတယ်။တခါ Republican ထက်လွတ်တော်အမတ်များရဲ့ခေါင်းဆောင် Mitch McConnell ကလည်းလူမာယူကော့ဘွဲတွေမတိုင်ခင်မြန်မာနိုင်ငံကိုကုန်သွယ်ရေးဆိုင်ရာအခွင့်အရေးနဲ့ရှော့ပေါ့ချက်တွေမပေးတင်သေးဘူးလို့ပြောလိုက်ပါတယ်။အခြေခံဥပဒေမှာအပြောင်းအလဲတွေမလုပ်နိုင်အောင်ပိတ်ဆို့ဟန်ထားခဲ့တဲ့အတွက်လည်းအခြားသားတစ်ပိုင်းမြန်မာအစိုးရကို Mr. McConnell ကအပြင်းထန်ဝေဖန်ပါတယ်။ဆင်းရဲတဲ့နိုင်ငံတွေကိုဘေးတဲ့အခွင့်ကင်းလွတ်ခွင့်ဆိုင်ရာအကျိုးခံစားခွင့်တွေအပါအဝင်ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့နောက်ထပ်လှုပ်ဆောင်ချက်တွေကိုရွေးကောက်ပွဲပြီးတဲ့အထိဆိုင်ထားတင်တယ်လို့ Mr. McConnell ကပြောပါတယ်။ဒီတော့တက်မှာပဲမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရဲ့ကြေညာတဲ့ပေါ်အခြေတော်ချနိုင်ငံအာဆီယံလွှတ်တော်အမတ်တွေကကြိုးစားပေမဲ့စိုးရိမ်မှုတချို့ရှိနေတယ်လို့ဇူလင်လ၁၀ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တနင်္ဂနွေလုံးမှာရွေးကောက်ပွဲလုပ်တာတခုတည်းနဲ့တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတူကူပြောင်းရေးကိုအာမခံချက်ပေးဖို့လုံလောက်မှာမဟုတ်ဘူးလို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောပါတယ်မြန်မာနိုင်ငံမှာအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းတာကို APHR အဖွဲ့ကထောက်ပြပါတယ်အဲ့ဒီဥပဒေတွေဟာမြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေနောက်ပြန်ဆုတ်သွားတာကိုပြနေတယ်လို့ APHR ကသတိပေးထားပါတယ်